ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေတမျိုးတစ်ပါးသာလူတစ်ယောက်ရဲ့အကြောင်းကိုပြောပြချင်ပါတယ်တိတ်တော်တိတ်လိမ်မာတဲ့လူတွေအကြောင်းကိုပြောသလိုတိတ်ဆိုးပြီးထင်ရှားသူတယောက်အကြောင်းကိုလည်းပြောပြချင်ပါတယ်သူရဲ့နာမည်က Black Bat လို့ခေါ်ပြီးလူရင်ကြီးဓမြတဦးအဖြစ်နဲ့နာမည်ကြီးခဲ့သူဖြစ်ပါတယ်ဒီဘဝကိုမြောက်ခင်ကသူရဲ့နာမည်ဟာ Charlie Bolton ဖြစ်ပါတယ်သူ့ဘဝဟာဘလို့မှနလန်မထူနိုင်ပဲအသက်ရှင်ရက်တည်ဖို့တောင်ခက်ခက်ခဲခဲနဲ့ရုန်းကန်ခဲ့ရပါတယ်။ဇနီးဖြစ်သူမေရီနဲ့အရွယ်မရောက်သေးတဲ့သမီး၃ယောက်ကိုချစ်ပေမဲ့ဆင်းရဲခြင်းကိုစိတ်ကုံလာတဲ့အတွက်1885ခုနှစ်မှာအီလီနွိုင်းပြည်နယ်မှာထာရစွန့်ပစ်ထားခဲ့ပါတယ်။အသက်45နှစ်အရွယ်မှာဘဝတစ်ကိုစဖို့ဆန္ဒပြင်းပြလာပါတယ်။ခရီးသွားခြင်းနဲ့စိတ်လှုပ်ရှားမှုတွေကိုလိုချင်တယ်။ပြီးတော့ချမ်းသာကြွယ်ဝသူတစ်ယောက်ဖြစ်ချင်လာတဲ့အတွက်ကယ်လီဖိုးနီးယားပြည်နယ်ကိုထွက်လာခဲ့ပါတယ်။ဒါရင်မကသေးပဲသူ့ရဲ့ရိုးသားမှုနဲ့အတူအလုပ်ကြိုးစားမှုကိုပါစွန့်ပစ်ထားခဲ့ပါတော့တယ်။နောက်ဆုံးတော့သူဟာ Black Bat အမည်ရှိတဲ့လဲဓမြတဦးဖြစ်လာခဲ့ပါတော့တယ်။ Black Bat ဟာသူ့ကိုယ်သူပေးထားတဲ့မာကျောတဲ့နာမည်ပဲဖြစ်ပါတယ်။ရှင်းနှစ်အတွင်းမှာ Black Bat ဟာဝဲဖာဂိုကုမ္ပဏီကို28ကြိမ်တိုင်တိုင်ဓမြတိုက်ခဲ့ပါတယ်။ချမ်းတော့မချမ်းသာခဲ့ပါဘူး။1890နှစ်များအတွင်းမှာကယ်လီဖိုးနီးယားကရွှေရှားဖွေတွဖို့ရေးအစီအစဉ်တွေရပ်တန့်သွားခဲ့ရတဲ့အထီးပါပဲ။ဝဲဖာဂိုကုမ္ပဏီရဲ့လဲတွေမှာဓမြတိုက်ခြင်းကြောင့်မချမ်းသာလာခဲ့ပေမဲ့နာမည်ကြီးလာခဲ့တာတော့အမှန်ပါပဲ။ဘတ်ဟာလူတွေရဲ့အာရုံကိုဖန်ဆားနိုင်ခဲ့ပါတယ်။သူကရာဇဝတ်မှုတွေကိုလူတွေကြိုက်နှစ်သက်မဲ့နီးလန်းနဲ့ကျူးလွန်ခဲ့တာဖြစ်ပါတယ်။တခြားဓမြအဖွဲ့တွေကအုပ်စုဖွဲ့ရန်ကားကြပေမဲ့ဘတ်ကတော့အမြဲတမ်းတကိုယ်တော်ဖြစ်ပါတယ်။သူ့မှာတနက်ရှိပေမဲ့တချိန်တစ်ခါမှမပြစ်ခဲ့ဘူးပါဘူး။ဘသူကမှလည်းဘယ်တော့မှကြံ့ကြံ့တန်တန်မဆက်ဆံခဲ့ဘူးပါဘူး။တခြားဓမြတွေကမြင်းစည်းကြပေမဲ့ဘတ်ကတော့တူရီသောလမ်းလျှောက်ဓမြဖြစ်ပါတယ်။ဓမြတိုက်ပြီးတိုင်းတောထဲကိုလမ်းလျှောက်ပြီးဝင်သွားခဲ့ပါတယ်။သူ့အကြောင်းပါဇက်ပြောပုံမြင်တွေဖြစ်ခဲ့ရပါတယ်။ဘယ်နေရာမှန်းမသိတဲ့နေရာကထွက်လာပြီးလေထဲမှာပျောက်ွယ်သွားတဲ့လူရင်းတယောက်လိုတချို့ကကောက်ချက်ချကြပါတယ်။တချို့ကသူ့ကိုနှက်ဆိုးရဲ့တမန်လို့မြင်ကြပါတယ်။တခြားဓမြတွေနဲ့မတူတဲ့ဘတ်ရဲ့ထူးခြားတဲ့အပြုအမူကတော့ဓမြတိုက်တဲ့အခါမှာသူကစကားကိုရင်းရင်းကျေးကျေးပြောဆိုခြင်းပဲဖြစ်ပါတယ်။ပစ္စည်းတွေကိုစုစည်းနိုင်တဲ့အထိစိတ်ရှည်ရှည်နဲ့စောက်ဆိုင်ပါတယ်။ပြီးရင်တော့လဲစရာကိုခီးဆက်သွားဖို့အေးအေးဆေးဆေးပြောပါတယ်။1888ခုနှစ်ဇူလိုင်လ25ရက်နေ့မှာဘတ်ကျူးလွန်ခဲ့တဲ့ဓမြမှုကသူ့ရဲ့အရေးအချင်းကိုပြသခဲ့ပါတယ်။သူတိုက်မဲ့နေရာရဲ့လမ်းကြောင်းကိုအပြန်ပြန်အလန်လန်စဉ်းစားပြီးမှဓမြတိုက်ရမယ့်နေရာကိုရွေးချယ်ခဲ့ပါတယ်။အဲ့ဒီနေရာကိုသတိဝိရိယရှိရှိနဲ့စောစောရောက်နေပါတယ်။အဝတ်အစားတွေကိုလည်းတက်တက်ရက်ရက်ဝတ်ဆင်ထားပါတယ်။တို့ပေမဲ့မကြခင်မှာတော့လွယ်အိတ်ထဲကဂျုံမုတ်ထဲအိတ်ခွန်နဲ့ရေလဲပိုင်းအဝတ်ကိုထုတ်လိုက်ပါတယ်။ရေလဲပိုင်းကိုကိုယ်ပေါ်မှာလွှားခြုံထားလိုက်ပြီးအပေါက်နှစ်ပေါက်ဖောက်ထားတဲ့အိတ်ခွန်ကိုတော့ခေါင်းမှာဆွတ်လိုက်ပါတယ်။အဲ့ဒီလိုဆင်မြန်းပြီးတဲ့အခါမှာတော့ခြုံပုတ်တွေထဲမှာလဲသန်ကြရတဲ့အထိစောက်ဆိုင်နေပါတော့တယ်။လဲရောက်လာတာနဲ့လက်မပေါ်ကိုခုံထွက်လိုက်ပြီးလဲစရာကိုရိုင်ဖယ်နဲ့ချိန်ပြီးရက်ခိုင်းလိုက်ပါတယ်။တစ်တာကိုအောက်ပြစ်ချလိုက်ပါလို့လည်းအမိန့်ပေးလိုက်ပါတယ်။ Wells Fargo Company ရဲ့တစ်တာအတွင်းမှာငွေတွေအားလုံးပါလာသလိုအဲ့ဒီနေ့ဖို့ပို့ရမယ့်စာတွေလည်းပါပါတယ်။လဲသမားကလည်းဘတ်ပြောတဲ့အတိုင်းလိုက်နာပြီးဘတ်ရဲ့လက်ထဲကိုတစ်တာရောက်သွားတာနဲ့လဲစရာဟာလဲကိုတဟုန်တိုးမှောင်းထွက်သွားခဲ့ပါတယ်။ဘတ်ကတော့လဲသမားကိုလက်ဝဲရမ်းပြပြီးနှုတ်ဆက်လိုက်တဲ့အထိပါပဲ။ပြီးမှလွယ်အိတ်ထဲကပစိန်ကိုထုတ်ပြီးတက်တာကိုရိုက်ဖွင့်လိုက်ပါတယ်။တက်တာထဲမှာပါတဲ့ငွေ600ကျပ်ကိုယူ၊ဂျုံအိတ်ခေါင်းစုပ်ကိုချွတ်ပြီးရေလဲပိုင်းနဲ့အတူလွယ်အိတ်ထဲကိုပြန်ထည့်သိမ်းလိုက်ပါတယ်။စာရွက်တရွက်ပေါ်မှာကဗျာလေးတစ်ပုဒ်ကိုရေးပြီးတက်တာထဲမှာပြန်ထည့်ထားခဲ့ပါသေးတယ်။အဲ့ဒီနောက်တော့တောတွေတောင်တွေကိုဖြတ်ကျော်ပြီးအခင်းဖြစ်ပွားတဲ့နေရာနဲ့ဝေးလံတဲ့နေရာကိုထွက်ခွာသွားပါတော့တယ်။Black Bat ဟာသူ့ရဲ့လူကြီးလူကောင်းဆန်တဲ့ရာဇဝတ်သားဘဝကို1883ခုနိုဝင်ဘာလ3ရက် နောက်ဆုံးကျမစိုးအပိုင်းအစတစ်ခုနဲ့တွေ့ဆုံတဲ့တိုင်အောင်ရပ်တန့်ခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကိုသွားမဲ့လဲတစည်းကိုဓမြတိုက်ပါတယ်။ဒီအခါမှာတစ်တာတွေကိုလဲပေါ်မှာကျိုးနဲ့တိတိချာချာချီထားပြီးဖြစ်ပါတယ်။ဒါပေမဲ့ဘတ်ကလဲပေါ်တက်ပြီးပစိန်နဲ့ခုတ်ချခဲ့ပါတယ်။လဲဆရာကိုတော့ခလန်းလန်းမှသွားနေခိုင်းလိုက်ပါတယ်။ကိစ္စပြီးစီးသွားတဲ့အခါမှာတော့သူဟာတောဖက်ကိုထွက်ခွာစပြုတ်နေတဲ့အချိန်မှာအမဲလိုက်တဲ့လူတစ်ယောက်နဲ့တွေ့ပြီးတနက်နဲ့လမ်းပစ်လိုက်တဲ့အခါမှာဘတ်ဒါငွေအိတ်ကိုချပြီးထပြေးရပါတော့တယ်။ကြံခဲ့တဲ့ငွေအတွင်းကပင်မင်းအမတ်သားပါတဲ့လက်ကင်ဘဝတစ်ထဲကိုနောက်ရောက်ခံလိုက်တဲ့အတွက်နောက်ဆုံးပြင်းမလွတ်ပဲဆန်ဖရန်စစ္စကိုမြို့မှာဖမ်းဆီးခြင်းခံလိုက်ရပါတယ်။ပထမတော့ဘတ်ဒါအရာရာတိုင်းကိုညှင်းဆို့ခဲ့ပါတယ်။နောက်ဆုံးမှာဝန်ခံလိုက်ရပါတယ်။ဘတ်ကိုအပြစ်ရှိကြောင်းတွေ့ရှိတဲ့အတွက်ဆန်ကူအန်တင်အကျဉ်းထောင်မှာထောင်ဒဏ်6နှစ်အပြစ်ပေးခြင်းခံခဲ့ရပါတယ်။ဘတ်ဒါရုံးတော်ကမထွက်ခွာခင်တရားသူကြီးကိုဘာပြောခဲ့သလဲဆိုရင်ကျွန်တော်ရိုင်ဖယ်ကင်ခဲ့တာမှန်ပါတယ်။ဒါပေမဲ့ကြည်တောင်းမှာထဲ့မထားခဲ့တာအမှန်ဖြစ်ကြောင်းပြောပြခဲ့ပါတယ်။ဒီလိုနဲ့ပဲဘတ်တယောက်သူ့ဘဝကိုသူအဆုံးသတ်သွားခဲ့ပါတယ်။ဘဝရဲ့အသက်ရှင်ခဲ့ကြတဲ့အကြောင်းအရာတွေကိုနားဆင်ကြပြီးတဲ့အခါမှာတော့ဝိညာဉ်အသက်တာအတွက်နားဆင်ကြရအောင်အသက်တာဟာငမ်းမရှိဘဲနဲ့လိုက်လံဖမ်းနေသလိုဘဝမှာမလုတ်တဲ့မလုတ်ထိုက်တဲ့အရာများကိုလုတ်ပြီးအကျိုးလည်းမရှိပါလို့လူတစ်ယောက်ကပြောခဲ့ပါတယ်စစ်မှန်တဲ့မေတ္တာစိတ်နဲ့ယဉ်ဤဆက်ဆံမှုကိုရှာဖွေခြင်းဟာလည်းဒီအတိုင်းပါပဲဒီရှာဖွေမှုတွေရဲ့ကြားမှာတမာကျန်းစာလိုမျိုးစိတ်ချကိုးစားလောက်တဲ့စာအုပ်ကစကြဝဠာကိုဖန်ဆင်းသူသည်ကျမတို့အရောက်စီတိုင်းကိုသူကိုယ်တိုင်လာရောက်ရှာဖွေသည့်တိုင်အောင်ကျမတို့အပေါ်အလွန်ဂရုစိုက်ကြောင်းအသေးအချာဆိုထားပါဗျ။အထီးကျန်ဆန်ပြီးမျောလင့်ရာမှဲ့တဲ့ငင်းဆန်ပစ်ပယ်နေတဲ့လောကကြီးထဲမှာတမာကျန်းစာကမျောလင့်ခြင်းနဲ့နှစ်သိမ့်မှုခွန်အားများပေးနေပါဗျ။မစိုးရိမ်နဲ့ထလော့တင့်ကိုခေါ်တော်မူသည်ဟုမျက်မမြင်သူတော်စားဗာတိမဲအားဖိတ်ခေါ်ထားတာကိုတွေ့ရပါတယ်။မှန်ပါတယ်။ဖန်ဆင်းရှင်ဟာမိတ်ဆွေကိုအမှန်မြင်ဂရုပြုကြောင်းဒီအံ့ဘွယ်တစ္ဆာတရားကဖော်ပြနေပါတယ်။စကြဝဠာမှာအမခန်းနဲ့ဖန်ဆင်းခြင်းလက်ရာများကိုမြင်တွေ့ရပြီးတဲ့နောက်ဖော်ပြပါတစ္ဆာတရားကိုသိရှိဝန်ခံခဲ့သူဂိုင်းဂါဒန်ရဲ့စကားများကိုစဉ်းစားဆင်ခြင်ကြည့်နိုင်ပါတယ်။စကြဝဠာကြီးဟာသူ့အလိုအလျောက်ဖြစ်ပေါ်ခဲ့တယ်လို့ယူဆဖို့တော်တော်ခက်ပါတယ်။တစ်ချိန်တည်းမှာပဲဂျိုနက်ခတ်တွေကိုဖန်ဆင်းသူအလွန်မင်းတော်သောဒီဇိုင်းပညာရှင်တဦးရှိကြောင်းသိရှိနားလည်ခဲ့ရပါတယ်။ဒါကြောင့်ဘဝအသက်တာဆိုတာတကယ်ထူးမြတ်တဲ့အခွင့်ပဲလို့ခံစားရပါတယ်။အသက်ရှင်ခြင်း၊သေဆုံးခြင်းဆိုတဲ့အချိန်တာကြာကာလမှာဖြစ်တည်လာခြင်းအတိတ်ပဲမဲ့စွာဖြစ်တည်နေခြင်းအစားကျွန်တော်ကိုဂရုပြုတဲ့သူကျွန်တော်ကိုဖန်ဆင်းတဲ့သူကျွန်တော်ရဲ့ကိစ္စအဝဝကိုဂရုဆိုင်သူရှိနေတယ်လို့ပြောနေသလိုပါပဲတစုံတယောက်သောသူဖရာသခင်စီကိုကျွန်တော်ရဲ့ဒုက္ခပြဿနာတွေတောကဝေဒနာတွေဝမ်းမြောက်မှုတွေကိုယူဆောင်သွားနိုင်တယ်လေလို့ပြောဆိုခဲ့ပါတယ်သခင်ယေရှုသည်ယုံကြည်ထိုက်သူဖြစ်လင်တမာကျမ်းစာသည်ဘဝရဲ့အရေးကြီးမေးခွန်းများအတွက်အဖြစ်ဖြစ်လင်ဖန်ဆင်းရှင်ဒီလေကျွန်ုပ်တို့ကိုအမှန်တကယ်ဂရုပြုလင်ဖျားကိုယုံကြည်ကိုးစားရည်သည်ကျွန်ုပ်တို့၏ဆန္ဒအပေါ်၌သာမူတည်နေပါれခရစ်တော်ရဲ့ဆွံ့လွတ်ပေးဆက်ခဲ့တဲ့မေတ္တာကိုယုံကြည်မှုဖြင့်တုံ့ပြန်ပြီးထာဝရအသက်ခွင့်လွှတ်ခြင်းနဲ့ငြိမ်သက်ခြင်းကိုရယူဖို့ရန်အတွက်သူ့ရဲ့ခေါ်ဖိတ်မှုကိုသင်လက်ခံပြည်ပြီလားဖျားသခင်ရဲ့သားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောထာဝရသက်ကိုရစေခြင်းကဖျားသခင်သည်မိမိ၌တပါးသည်သောသားတော်ကိုစွန့်တော်မူသည့်တန်အောင်လောကီသားတို့ကိုချစ်တော်မူ၏လို့ရှင်ယခရစ်အခန်းကြီး3အငယ်16မှာဖော်ပြထားပါသည်ကယ်တင်ရှင်စုဂျေစုကိုမိတ်ဆွေတစ်ခါမှလက်မခံရသေးဘူးဆိုရင်လက်ခံရယူပါသခင်ယေရှုကိုတဘဝလုံးထာဝရတစ်လျှောက်လုံးပုံအပ်ယုံကြည်ကိုးစားလိုက်ပါလို့ပြောပြရစီ
ယေရှုလေးတစ်ခုစီလူတိုင်းမှာရှိတဲ့ဒါဟာလေးဖျားမြဲပေးတဲ့ဆုလက်ပဲဒီဆုလက်လေးကိုမြေပေါ်မြောက်ထားရတော့ကျွန်မရဲ့စီရင်တဲ့ကိုခံရမယ်လူတိုင်းမှာ ရှိတယ်ဒါဟာလေးပြမြပေးတဲ့ဆူလတ်ပဲဒီဆူလတ်လေးကိုမြင်နေမြောက်သားရတော့ရှင်ပြားလေးစီရင်နေကိုခံရမယ်Baby